ရုရှားနိုင်ငံစိန့်ပီတာစဘတ်မြို့မှာတော့ပြီးခဲ့တဲ့တနင်္ဂနွေနေ့ကကော်ဖီဆိုင်တစ်ဆိုင်ထဲမှာဘုံခွဲတိုက်ခိုက်မှုမှာထင်ရှားတဲ့ရုရှားစစ်ဘက်ဘလော့ဂါဘလမ်လန်တတာစကီသေဆုံးပြီးတော့လူပေါင်း30နီးပါးဒဏ်ရာရခဲ့ပါတယ်။ရိုက်တာသတင်းဌာနရဲ့ဖော်ပြချက်အရကတော့ယူကရိန်းပေါ်မှာရုရှားကျူးကျော်စစ်ကိုထောက်ခံတဲ့ Cyber Z Front အဖွဲ့ကအဲ့ဒီကော်ဖီဆိုင်မှာလုပ်တဲ့ဟောပြောပွဲကိုတတာစကီတက်ရောက်ဟောပြောနေတဲ့အချိန်မှာဘုံခွဲတိုက်ခိုက်ခံရတာဖြစ်ပါတယ်။ရုရှားသတင်းဌာနတွေထဲမှာလည်းနာရှားလို့ခေါ်တဲ့အမျိုးသမီးဦးကတာတာစကီကိုကိုယ်တိုင်တွေ့ဆုံပြီးတော့သူကိုယ်တိုင်လှုပ်ထားတဲ့တာတာစကီပုံတူရုပ်ထုကိုလက်ဆောင်အဖြစ်ပေးပြီးတော့မိနစ်အနည်းငယ်ကြာမှပောက်ကွဲမှုဖြစ်ပွားခဲ့တာဆိုပြီးဖော်ပြထားပါတယ်ဒီကနေ့တနင်္လာနေ့မှာတော့ရုရှားစုံစမ်းစစ်ဆေးရေးကော်မတီရဲ့သတင်းထုတ်ပြန်ချက်အရစိန့်ပီတာစဘတ်မြို့ကအသက်26နှစ်အရွယ်အမျိုးသမီးဒက်ရှာထရီဘိုဘာကိုဖမ်းဆီးထားတယ်လို့ဆိုပါတယ်အသေးစိတ်အချက်လက်ကိုတော့ထုတ်ဖော်ပြောကြားတာမရှိသေးပါဘူးရုရှားဘလော့ဂါတာတာစကီဟာယူကရိန်းပေါ်မှာရုရှားကျူးကျော်စစ်ကိုမှတ်ချက်ပေးပြီးပြောဆိုနေတဲ့ရုရှားစစ်ဘက်ဘလော့ဂါအုပ်စုတွေကထင်ရှားသူဖြစ်ပါတယ်ရှင်